တဲ့အစားထိုးထည့်ထားသူအမျိုးသမီးကနေတားယောက်ျားလေးတယောက်ကိုမွေးဖွားခဲ့ပါတယ်။ဆွီဒင်နိုင်ငံကအသက်36နှစ်အရွယ်အမျိုးသမီးတယောက်ဟာဒီကဘာပေါ်ကတဲ့အစားထိုးကုသမှုခံယူထားသူတွေထဲမှာပထမဆုံးကလေးမွေးဖွားခဲ့သူဖြစ်ပါတယ်။မိခင်မှာအသက်အန္တရာယ်ရှိလောက်အောင်သွေးတိုးခဲ့တာကြောင့်ကလေးကို31လနဲ့ပြီးခဲ့တဲ့လတုန်းကပိုက်ခွဲပြီးတော့ဆောမွေးခဲ့တာဖြစ်တယ်လို့ဆွီဒင်ဆရာဝန်တွေကပြောပါတယ်။အခုတော့ကလေးရောအမေပါသူတို့နေအိမ်မှာကြမ်းကြမ်းမာမာရှိနေကြပါတယ်။အဲ့ဒီအမျိုးသမီးနဲ့သူ့ရဲ့ခင်မွန်းဘသူဘဝဖြစ်တယ်ဆိုတာကိုတော့ဖုံးကွယ်ထားကြပါတယ်။တကွဲကန်းထဲမှာမျိုးအောင်အောင်လှုပ်ထားတဲ့တတိသားလောင်းကိုတအိမ်အစားထိုးထားတဲ့အဲ့ဒီအမျိုးသမီးရဲ့တအိမ်ထဲကိုပြန်ထည့်ပြီးတော့ကိုဝင်ဆောင်ခဲ့တာဖြစ်ပါတယ်။သူတို့လင်မယားရဲ့မိတ်ဆွေအသက်62နှစ်အရွယ်အမျိုးသမီးတယောက်ကတအိမ်ကိုလှူခဲ့တာဖြစ်ပြီးတော့တအိမ်အစားထိုးကုသမှုကိုပြီးခဲ့တဲ့နှစ်တုန်းကလုပ်ခဲ့တာဖြစ်ပါတယ်ရှင်။